တမောင်များစွာသောမြန်မာပြည်သူတွေဟာစစ်တပ်ရဲ့စေအုပ်ချုပ်မှုအောက်မှာဆင်းရဲဒုက္ခတွေခံစားနေကြရပြီးတော့ဆရနာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတိတိတသားဆိုးဝါးလာခဲ့တယ်လို့ဗြိတိန်လူခွင့်ရေးဆိုင်ရာတာဝန်ကြီး Rita French ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့53ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးညီလာခံမှာပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ဟာလေကြောင်းကတိုက်ခိုက်မှုတွေအပြင်ညှဉ်းပန်းနှိပ်စက်တာ၊လိမ်မိုင်းဆိုင်ရာနဲ့ကြားမကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေအရက်သားတွေပေါ်မှာကျူးလွန်နေတယ်လို့ပြောပါတယ်။ခိုင်လုံတဲ့သတင်းအချက်အလက်တွေအရတော့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူက18တန်းခွဲကျော်ရှိပြီးကလေးငယ်တွေအပါအဝင်ထောင်နဲ့ချီတဲ့အရက်သားတွေဖမ်းဆီးခံထားရပြီးညှဉ်းပန်းနှိပ်စက်တာအပြင်တချို့ဆိုရင်အသက်ပါဆုံးရှုံးရတယ်လို့တာမတ်ကြီးကပြောပါတယ်။နိုင်ငံရေးအကျဉ်းသား1000ကျော်လည်းထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဒါအပြင်စိုက်ကလုန်းမိုခါဒဏ်တင့်ခဲ့တဲ့သူတွေကိုအကူအညီပေးမယ့်အစီအစဉ်ကိုစစ်ကောင်စီကဟန်တားထားတယ်ဆိုတာကိုကြားသိရတဲ့အတွက်အထူးစိုးရိမ်မိကြောင်းကိုလည်းတာမတ်ကြီးကပြောပါတယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်ကပြစ်မှတ်ထားတန်ခတ်ရေးယူတာအပြင်နိုင်ငံတကာအတိုင်းခွင့်ကြမှာနီလန်းပေါင်းစုံနဲ့အရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံထဲမှာရှိတဲ့ပြစ်မှုကျူးလွန်တွေကိုအရေးယူခြင်းမရှိတဲ့လုပ်ရက်တွေအဆုံးသတ်ရေးအတွက်ရည်ရွယ်ပြီးတော့ဒီထက်ပိုပြီးနိုင်ငံတကာအတိုင်းခွင့်ကဘာတွေများလှုံ့ဆော်ပေးလို့ရနိုင်ပါဦးမလဲဆိုတာကိုလည်းတာမတ်ကြီး Rita France ကအဆုံးသတ်မှာထည့်သွင်းမေးမြန်းခဲ့ပါတယ်ရှင်။